ဂျပန်လက်ပိုင်း၂ထဲသတင်းလာနေကကျူးကျော်ဝင်ရောက်လာခဲ့တဲ့သရုပ်စစ်ပဲလျင်တစ်စင်းကိုဂျပန်တပ်ခရဲ့ကျဲလေရင်တွင်နဲ့တတိပင်းနှင်းထုတ်ခဲ့ရတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။နာဂါဆာကီစီရင်စုထဲကတန်ဂျိုကျွန်းစု၄ပိုင်း၂ထဲကိုသရုပ်စစ်လျင်ကျူးကျော်ဝင်ရောက်လာကြောင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှအတည်ပြုထားပါရယ်။ဒီပေါ်အခြေအနေဖြစ်တဲ့အတွက်တိုက်လေရင်တွေဆီလိုခရရတယ်လို့လည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။တရုတ်ဝိုင်းနိုင်ထောက်လိုင်းရေးလေရင်ဟာဂျပန်လေပိုင်းနဲ့တဲကိုမနက်7:29မိနစ်မှာဝင်ရောက်လာပြီးတော့9မိနစ်လောက်ပြန်တန်းသွားခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒီဖြစ်နဲ့ပတ်သက်လို့တရုတ်အာဏာပိုင်ဘက်ကမှချက်ပြပြောဆိုတာတော့မရှိပါဘူး။ဒါဟာဂျပန်လေပိုင်းနဲ့အတွင်းတရုတ်စစ်လေရင်ပထမဆုံးကျူးကျော်ဝင်ရောက်မှုဖြစ်တယ်လို့ NHK အပါအဝင်သတင်းသတင်းမီဒီယာတွေကပြောပါတယ်။တရုတ်စစ်လေရင်တွေကိုပေးချက်ထုတ်ပြန်တာမျိုးကလွဲရိုးလို့မိကြီးလို့သတိပေးတဲ့လက်နက်မျိုးတောင်အသုံးမပြုခဲ့ဘူးလို့ NHK သတင်းကပြောပါတယ်။ဒီဖြစ်နဲ့ပတ်သက်ပြီးတော့ဒုတိယနိုင်ငံခြားရေးဝန်ကြီးမာဆာတာကာအိုရကာနာကဂျပန်ဆိုင်ရာတရုတ်ယာယီတန်အမတ်ကိုတနင်္လာနေ့နောက်ပိုင်းကဆင့်ခေါ်ပြီးတော့ပြတ်သားစွာကန့်ကွက်ခဲ့တယ်လို့အလားတူဖြစ်ရမျိုးထပ်မဖြစ်အောင်သတိပေးပြောကြားခဲ့တယ်လို့လည်းနိုင်ငံခြားရေးရုံးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။